တရုတ်နိုင်ငံရဲ့အနောက်ဖက်ခြမ်းစင်ကြံပြည်နယ်မှာဓာရီနောက်ပောက်ကွဲပစ္စည်းတွေကန်ဆောင်ထားတဲ့လက်နက်ကင်တက်ခိုက်သမားတွေဟာရဲစခန်းတစ်ခုကိုဝင်ရောက်စီးနှင်တက်ခိုက်ခဲ့ကြပြီးတော့ဒီအပြန်လန်ပစ်ခတ်မှုအတွင်းလက်နက်ကင်ရှိဦးသေဆုံးသွားတယ်လို့တရုတ်ရဲကပြောပါတယ်တက်ခိုက်သူ9ဦးတည်းကတဦးကိုတော့ဒီတင်းလာနေမနေ့ပိုင်းအဲ့ဒီတက်ခိုက်မှုဖြစ်ချိန်မှာပဲလက်ရဖမ်းမိခဲ့တယ်လို့အာနာဝင်တွေကပြောပါတယ်ရဲဘက်ကထိခိုက်ဘလောက်ရှိသလဲဆိုတာကိုတော့အာနာဝင်တွေဘက်ကမထုတ်ပြောပါဘူးပြည်နယ်မျိုးဖြစ်တဲ့ဒီကက်ရှ်ဂါနဲ့တိတ်မူကြီးတဲ့ယက်ဂရတ်လို့လူသိများတဲ့အရာမှာအခုလိုတိုက်ခိုက်မှုတွေဖြစ်ခဲ့တာပါအခုလအစောပိုင်းတုန်းကတော့ဒီမွတ်စလင်အများစုဖြစ်တဲ့ကက်ရှ်ဂါမျိုးဤအထီးကျုံးဖြစ်ခဲ့ပြီးတော့ရဲကနေပြီးတော့အဲ့မှာပြစ်ခတ်နှင်ထင်းလာကြအောင်လူ14ဦးသေဆုံးခဲ့ရပါတယ်တရုတ်နိုင်ငံတွင်စစ်ကြမ်းဒေသအဆိုလို့ရှိရင်ဒီအသေးပြောက်များတဲ့မငြိမ်သက်မှုတွေအများဆုံးဖြစ်လေရှိတဲ့နေရာတစ်ခုပါတရုတ်ဆိုရကတော့ဒီနိုင်ငံရဲ့ချအထောက်ပံ့ရထားတဲ့ဝီကွာခွဲထက်ရေးတပုံတွေလက်ချက်ဖြစ်တယ်ဆိုပြီးအပြစ်တင်လင်းရှိပါတယ်ဒါမှလည်းပြည်ပရဲ့ဝီကွာလို့ရှားသူတွေကတော့ဒါကိုငြင်းချက်ထုတ်ပါတယ်အဲ့မှာရှိတဲ့မွတ်စလင်တွေရဲ့လူနေမှုဘဝတွေကိုဖိနှိပ်ချုပ်ချယ်ကန့်သတ်မှုတွေအတွက်တရုတ်ဆူရဘက်ကဒီပြဿနာတွေကိုပုံကြီးချက်နေတာလို့ဆိုပါရခင်ဗျာ